ုလို NLD ဘက်ကကန့်ကွက်ပြောဆိုမှုတွေရှိတယ်လို့မြန်မာအာဏာရှင်တွေဘက်ကလည်းထောက်ခံမဲတွေထဲကြဖို့လှုံ့ဆော်လှုပ်ရှားမှုတွေကိုအရှိန်မြင့်ဆောင်ရွက်လာတာတွေရှိပါတယ်။အစိုးရပိုင်းသတင်းမီဒီယာတွေကလှုံ့ဆော်မှုတွေကတဆင့်သာမကအခုဆိုရင်ရန်ကုန်လိုမြို့ကြီးတွေမှာစစ်အစိုးရကြောထောက်နောက်ခံပေးထားတဲ့အဖွဲ့အစည်းတွေကမြေဆိုင်ပိုစတာကြီးတွေစိုက်ထုတ်ပြီးဆန္ဒခံယူပွဲကိုထောက်ခံကြဖို့လှုံ့ဆော်မှုတွေကိုတောင်းလှုံ့ဆော်နေကြပါပြီ။ဒီလိုလှုံ့ဆော်တာတွေကိုတွေ့မြင်ခဲ့ရတဲ့ရန်ကုန်မြို့ကန်တဦးက VOA ကိုခုလိုပြောပြပါတယ်။
ဆန္ဒခံမှုနဲ့ပတ်သက်ပြီးတော့ထောက်ခံမဲ့ပြည်မှုတွေနဲ့ပတ်သက်တဲ့အခွင့်အရေးတွေအများကြီးပြီးတော့ဆိုင်းမှုကြီးပြင်နေတာပေါ့ဗျာ။ဥပမာဒီနေ့တောင်းလာကမြို့နယ်အဲဒီတန်းလူမာလန်နဲ့ပါရမီလန်တော့မှရှိတယ်။ဟိုမြို့နယ်ကလေးကြောက်ကြော်ကြီးရောအဲဒီပြည်သားတွေမှာဆိုလို့ရှိရင်ချန်ခံရေးအဖွဲ့ဝင်တွေမြို့နယ်ကလေးအဖွဲ့ဝင်တွေရှားပေါ့နော်။တွေနဲ့ပတ်သက်တဲ့အခွင့်အရေးတွေဆန္ဒခံမှုမှာထောက်ခံမဲ့ပြည်မှုတွေရဲ့လူစုလူဝေးနဲ့ဆိုင်မှုကြလာတဲ့ရှိပါလား။အဲ့လိုတို့လုံးနေတဲ့ဒီမှာမနေ့ကခေါင်းတိုင်းခေါင်းတိုင်းဘွဲကျော်တော့ပေါ့ဗျာကျွန်တော်တို့ကလည်းအလုပ်သွားတဲ့အချိန်တော့အလုပ်သွားရုံးသွားချိန်ဆိုတော့ကားပေါ်မှာဟိုကျွန်တော်တို့ဘေးကြီးစကားချင်းကကားလမ်းကြီးကပိတ်နေတာဗျာကားလမ်းကြီးကပိတ်နေတာဆိုတော့လူကကြီးကိုဟိုအမြင်မရဘူးပေါ့ဗျာကားတွေကပိတ်တော့ဘာလို့ဖြစ်မှန်းမသိအဲ့နောက်ကြတော့မှအဲ့ကားသမားတွေတပင်စကားတစ်ချင်းနဲ့အဲ့ကြိုးဝင်ပြောတယ်မအိုးပေါ့ပေါ့နော်အဲ့တော့ထောက်ပြန်မဲ့ပြေးဖို့ဆိုင်မှုချိန်တယ်လူကလမ်းနေတွေ့တာဆိုတော့ဆိုင်မှုကဟိုပါဗျာလည်းတို့ညာကတို့ခံနေဖို့ထောက်ခံမဲ့ပြေးကြပြီအဲ့ဒီဆိုင်ကုန်းကိုတနက်ကလာဘွားလူတွေကသုံးညနေအိဒါကရုံသွားကြောင်းတာလုံသွားတယ်မှာရှိတာဘူးဗျအဲ့တော့သွားရမယ်လမ်းကြည့်သွားရောအနောက်ရှိတယ်အမေရှိတယ်ရှိတယ်ပြီးတော့ဒါတွေကလည်းမိမိတင်ပြီးပြီးရောရဲစားမှာရောသုံးမြန်တဲ့ရေဒီယိုအစုံပေါ့ဗျာရုံသားကြီးအများအားဟိုဖြစ်နေတာဆိုတော့ရှားတော့လဲဘလူးမဟိုကဖြစ်ပြီးတော့လက်မခံနိုင်တဲ့အနေအထားမျို
းဒါကတော့ရန်ကုန်မြို့ကန်တူကပြောပြခဲ့တာပါတဆက်ထဲမှာပဲစက်မှုဝင်ကြီးဌာနလက်အောက်မှာရှိတဲ့စက်ယုံအလုပ်ယုံကဝန်ထမ်းတွေဟာမေလ10ရက်နေ့လူထုဆန္ဒမဲပေးကြတဲ့အခါသက်ဆိုင်ရာစက်ယုံနဲ့ဌာနတွေထဲမှာဝန်ထမ်းတွေနဲ့အတူသူတို့ရဲ့မိသားစုတွေပါမဲပေးကြရမယ်လို့ဌာနအကြီးအကဲတွေကခေါ်ပြောတာတွေပြုလုပ်နေပါတယ်။အပြည့်အစုံကိုမတင်းတီတီကဆက်ပြီးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါမညိုရေစက်မှုတစ်ဝင်ကြီးဦးအောင်တောင်းရဲ့ညွှန်ကြားချက်ဆိုပြီးတော့စက်မှုတစ်ဌာနအောက်မှာရှိတဲ့ဝန်ထမ်းတွေကိုတက်ဆိုင်ရာဌာနရဲ့စက်ယုံတွေကတာဝန်ခံရရှိတွေကဝန်ထမ်းနေနဲ့အတူသူတို့ရဲ့မိသားစုဝင်တွေပါစက်ယုံမှာပြုလုပ်မဲ့မဲယုံတွေမှာတီးတက်မဲလာပေးဖို့ခေါ်ယူပြောဆိုနေတယ်လို့ရန်ကုန်စက်မှုတစ်ဝင်ကြီးဌာနကဝန်ထမ်းတဦးက VOA ကိုအခုလိုပြောပြပါတယ်
သာထုတ်တာတော့မရှိဘူးခင်ဗျာဟိုစေကျွန်တော်တို့မဲပေးဖို့ကိစ္စဟုတ်တယ်ကျွန်တော်တို့ဝန်ထမ်းတွေပေါ့စက်မှုတစ်ဝန်ထမ်းတွေကစက်မှုတစ်ဝင်နေမှာပဲမဲပေးရမယ်တဲ့အပြင်မှာပေးစရာမလိုဘူးလို့ပြောတယ်ဒါဟိုစာတကယ်ထုတ်တာမဟုတ်လူကြီးတွေပြောတာပေါ့တကယ်လို့မဲမပေးဘူးဆိုရင်မှတ်ပုံတင်လုတ်ပြီးတာတွေတောင်မှပဲလက်မှတ်ထိုးပြီးလုတ်ခိုင်းတာတော့ပေါ့အကုန်ပြန်သိမ့်မယ်နှင်ထုတ်ပြစ်မယ်မှတ်ပုံတင်မရှိဘဲနဲ့ရန်ကုန်မှာလာနေတာနှင်ထုတ်ပြစ်မယ်အဲ့လိုမျိုးပြောတာကြားရတယ်ထိုင်တာပဲမှာပေါ့
ဒါအပြင်သက်ဆိုင်ရာဌာနကဒူဦးစီးရာတို့အဆင့်ရှိတဲ့သူတွေဟာဌာနအတွင်းနဲ့မြို့နယ်ရပ်ကွက်တွေအတွင်းမှာစီယုံရေးဆင်းတဲ့အခါထောက်ခံမဲကိုသာပေးကြဖို့နဲ့မထောက်ခံဘူးဆိုရင်ဒီမိုကရေစီစနစ်ပြောင်းလဲဖို့အချိန်နေကြာသွားမယ်လို့ပြောဆိုပြီးစီယုံမှုတွေပြုလုပ်နေတယ်လို့လည်းအဲ့ဒီဝန်ထမ်းကပဲပြောပြပါဗျ။နောက်တစ်ခါမန္တလေးတိုင်းစက်မှုဝန်ကြီးဌာနရဲ့ညွှန်ကြားချက်ဆိုပြီးတော့ဒီမန္တလေးတိုင်းအတွင်းကစက်ယုံတွေမှာလည်းအလားတူစက်ယုံဝန်ထမ်းတွေကိုစက်ယုံတွေအတွင်းမှာမဲပေးဖို့စာရေးထုတ်တာရှိတယ်လို့လူတွေခေါ်ယူပြောဆိုနေတာမျိုးတွေလည်းပြုလုပ်နေတယ်လို့မန္တလေးဝန်ထမ်းမိသားစုဝင်တဦးကပြောပါတယ်
။သွားရပြီးပြတဲ့အခါမှာအမှန်ကြီးကိုပေးဖို့ဆိုပြီးတော့ဌာနဆိုင်ရာအကြီးအကဲတယောက်ကလည်းသူတို့ဌာနအကြီးအကဲကနေခေါ်ပြီးပြောတယ်ပြောတယ်ဗျ။သူတို့ကတော့နည်းနည်းလောဘကြီးပုံရပါတယ်။အမားကိုတခုမှမလိုချင်ဘူးလို့ပြောတယ်ဗျ။ဟိုလေတရားသဘောပဲဆက်ရောက်သွားတာပေါ့
။ရန်ကုန်တိုင်းထက်ဆိုင်ရဲ့မန္တလေးတိုင်းစက်မှုဝန်ကြီးဌာနလက်အောက်ကစက်ယုံတဲ့ဌာနတွေမှာထောက်ခံမဲပေးဖို့ကိစ္စကိုအတော်ကလေးဖိအားပေးလှုံ့ဆော်နေတယ်လို့လည်းပြောပါတယ်။တကြံပွဲတော်ကာလတွေပြီးလို့ရုံးပြန်တက်ကြတဲ့အခါဒီတောင်သာဝင်းတွင်အစရှိတဲ့နယ်ဘက်တွေကဝန်ထမ်းတွေဆိုရင်ထောက်ခံမဲကိုသာပေးပါမယ်ဆိုတဲ့ခံဝင်ကတိလက်မှတ်တွေထိုးရတဲ့အထိကြုံနေရတယ်လို့လည်းမန္တလေးဝန်ထမ်းအတိုင်းဝန်ကပြောပါတယ်ရှင်။အခုလိုမြန်မာနိုင်ငံအတွင်းမှာပြုလုပ်မဲ့လူမှုဆန္ဒခံယူပွဲကိစ္စတွေမှာတရားမျှတမှုလွတ်လပ်မှုကင်းမဲ့တယ်လို့မှန်ကန်တဲ့သဘောထားတွေကိုထုတ်ပေါ်နိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလိုလားတဲ့နိုင်ငံတကာအတိုင်းဝန်ကထောက်ပြပြောဆိုနေပါတယ်။ဒီကနေ့နေစွဲနဲ့ပဲပြင်သစ်အခြေဆိုင် RSF လို့ခေါ်တဲ့နေကြားမဲ့သတင်းတောက်များအဖွဲ့နဲ့မြန်မာသတင်းသမဂ္ဂတို့ကပူးတွဲပြီးတော့မြန်မာနိုင်ငံမှာပြုလုပ်မဲ့လူမှုမဲဆန္ဒဖော်ထုတ်ရေးကိစ္စတွေမှာမဲစည်းရင်းတွေပေါ်ထိန်းချုပ်နိုင်ဖို့သတင်းအမှောင်ချထားဖို့တွေကိုမြန်မာစစ်အစိုးရကစူးစမ်းနေတယ်လို့ဒီကနေ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ရှင်။
ဒါကတော့မတင်းတီရီတင်ပြပေးခဲ့တာပါ။ဒီလိုလှုပ်ဆောင်မှုတွေအပေါ်အလုံးကလူလူလားလားနဲ့လက်ခံသဘောကျတာတော့မဟုတ်ပါဘူး။စန့်ကျင်ကန့်ကွက်လှုပ်ရှားမှုတွေကလည်းရန်ကုန်နဲ့နယ်မြို့တွေမှာပါရှိနေတာပါ။ဒီကနေ့ရန်ကုန်မြို့မှာလည်းလူငယ်တချို့ကဆန္ဒခံယူပွဲစန့်ကျင်လှုပ်ရှားမှုတွေရှိခဲ့တယ်ဆိုတော့ကိုအောင်လင်းဦးကဆက်ပြီးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ခင်ဗျာမြမစစ်ဆိုးရဘက်ကဒီလူလူဆန္ဒခံယူပွဲကိုထောက်ခံကြဖို့စီအိုရေးလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်နေသလိုဒါကိုလက်မခံနိုင်ကြတဲ့အတိုက်ခံတွေနိုင်ငံရေးတကြွလှုပ်ရှားသူတွေကလည်းစန့်ကျင်လှုပ်ရှားမှုတွေလုပ်နေကြတာပါအခုနောက်ဆုံးရန်ကုန်တိုင်းတာဝန်မြို့နယ်မှာလည်းလူငယ်တချို့ကကန့်ကွက်မဲတွေထဲကြဖို့လှုပ်ဆောင်မှုတချို့လုပ်ခဲ့သေးတယ်လို့ကိုရွင့်မြင်ခဲ့ရသူအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကဦးသိန်းလိုင်ကပြောပြပါတယ
်ကျွန်တော်ရန်ကုန်ဒီတာဝန်ဈေးကိုရောက်သွားတယ်အဲအဲ့ဒီမှာဒီအဝါရောင်ပေါ်မှာခြေဘက်ကနေပြီးတော့လို့လို့ပါတယ်ဒီဒီချက်တွေကိုဝတ်ထားလို့အဲလူငယ်9ယောက်ပေါ့ဗျအဲအဲ့ဒီမှာယောက်ျားတွေရောမိန်းကလေးတွေရောပါတယ်ခင်ဗျအဲသူတို့က energy ကထုတ်တဲ့ဒီပြည်သူတို့ပန်ကြားချက်ဆိုတာများထင်ရတယ်ပေါ့ဗျတစိုက်တုံးနဲ့ရိုက်ထားတာတွေ့ရတယ်အဲသူတို့ကဈေးသူဈေးသားတွေကိုတာမွေဈေးမှာရှိတဲ့ဈေးအဲရောင်းနေတဲ့လူတွေရောလာတဲ့ရောက်လာတဲ့ဒီဈေးဝယ်သူတွေရောအကုန်လုံးစိုက်ကားဆရာတွေကစပေါ့ဗျအဲအဲ့ဒီစာရွက်တွေကိုဖြန့်ကြတယ်အကုန်လုံးဖြန့်ပြီးတဲ့အခါမှာကျွန်တော်ကြည့်နေတဲ့အချိန်မိနစ်ပိုင်းလောက်မှာပဲအဲတနားကြီးဂျိုဂျိုလောက်မှာသူတို့ဟိုတက္ကစီငားပြီးတော့သူတို့ကျန်သွားကြတယ
်လူငယ်တွေရဲ့ဒီလှုပ်ဆောင်မှုအပြီးနိုင်ပိုင်းအတွင်းမှာပဲမြမစစ်ဆူရရဲ့ရက်သားလက်နက်ကင်ဖွဲ့ဝင်တွေရောက်လာခဲ့ပေမဲ့အာနာပိုင်တွေဘက်ကအရေးယူတာမျိုးဖမ်းဆီးတာမျိုးတော့မရှိခဲ့ဘူးလို့လည်းဦးသိန်းလိုင်ကပြောပြပါဗျာအဲ
တနားကြီးဂျိုပြီးသူတို့ပြန်သွားပြီးတော့အဲ့ဒီမှာဟိုမိနစ်20ဝန်းကျင်လောက်ရှိနေကြအဲ့ကြတော့သူကဒီတိုင်းကနေစီးနေဒီသွားချင်နေရောက်လာတယ်အဲမျက်နှာတွေပြူးပြူးပြဲတဲ့နေပေါ့ဗျာအဲဈေးတွေကိုသူကြီးကန်းတောင်းပေါက်ကြည့်ရဟိုကြည့်ဒီကြည့်နေကြည့်တော့အလူတွေကတော့သူတို့ကိုဘာမှဒီအဲဘယ်သူမဆိုင်ချဘူးပေါ့တချို့ဆိုရင်ဒီ platform ပေါ်မှာမတ်တက်ရပြီးတော့အတန်ထွက်ပြီးဖတ်နေသူကဖတ်တယ်ကြအဲတချို့ရအခုလေဝေးလိုက်ဖတ်ပြီးတော့ဟာကန်ကွယ်ပေးဖို့ပြောကြတယ်ဗျာအဲ့လိုနဲ့ဒီသူတို့ပြူးပြူးကြားထဲမှာဒီဟာတွေဖတ်ကြည့်နေတယ်သွားချင်နေလေသူဟာသူဟာသူတို့လိုက်ပြမလုံးနဲ့ဒီအဲဒါနာဘုတ်ကရှေ့ရှေ့မောင်းပဲတော့တွေ့ရတယ်။ဘာမှဖမ်းဆီးရတော့မရှိဘူးခင်ဗျာ
။အနယ်ရီရခိုင်ပြည်နယ်တွဲဘက်တွင်ရင်မှုဦးသိန်းလိုင်ရန်ကုန်မြို့ကသူ့အတွေ့အကြုံကိုပြောပြခဲ့တာပါ။အလားတူမြမစစ်ဆွေးရကကျင်းပပေးဖို့ရှိတဲ့လူမှုဆန္ဒခံယူပွဲမှာကန့်ကွက်မဲတွေပေးကြဖို့လှုံ့ဆော်မှုတွေကလည်းရခိုင်ပြည်နယ်နေရာတော်များများမှာဖြစ်ပွားခဲ့လို့လူတချို့ဖမ်းဆီးခံခဲ့ရတဲ့အထိဖြစ်ခဲ့ပေမဲ့ကန့်ကွက်တဲ့လှုံ့ဆော်မှုတွေဟာစစ်တွေမြို့မှာမနေ့ကအထိဖြစ်ပွားခဲ့သေးတယ်လို့လည်းဦးသိန်းလိုင်ကပြောပြပါရခင်ဗျာ။